Welcome to the Voice of America in Burmese.
mingla ba shin 2019 khu ne august 18 ye jada bari ni nyet ni 6 nai kwe ga ni 9 nai thi season 2 go american tiran su myo washington dc ga ni tai yai thau le ni ba bi line do mita 16 19 ne 25 ro ga ni phan yun na sin nai ma le shin juma khwa nyu ba shin akhu nyet ni gen season 2 ta win yu ba me
mingla ba shin juma khin myu thwe ba virginia pin ne charlotte vein myo ma phit kha ye twei thwet tan yu a chan phat sana pya mu ne patat lo tu ye mat chat saka go tadin media rei ne we ban thuri ga talwe kaung yu ni cha de lo tamara trump ga di ni thaman phit tin pyo so lai par de myo korea a yin ne patat lo ga ro di american ga si a ya tou pyan ye yu me so yin taung korea naing ngan ne a yin hni nai khwin chu cha ya yu go american tamara ga a ma khan pyo cha tha de a chang di ni taung korea tamara ga pyo par de di lo thait tan yak data rei ne naing ngan da ga tadin ni go ro ko yan nai ne a tu pyo pya pi ba me shin
အခုညနေခင်းသတင်းဆောင်မတွေထဲမှာတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဥက္ကဋ္ဌလည်းဖြစ်အငိမ့်စားတက်မတော့အရာရှိကြီးတယောက်လည်းဖြစ်တဲ့ဦးအောင်ရွှေရဲ့နောက်ဆုံးခီးစဉ်မှာဒေါက်ဆန်းစုကြည်ပါရီပြောသွားခဲ့ပါသလဲ
ဒီနေ့30ရက်နေ့လောက်မှာဘဝဝန်ရှိရာချိရနေတော့ဒီဘာရီနဲ့ကြောက်ခဲ့တာလည်းပါတယ်ဒေးရနေဆိုဒီဘာရီကိုထောက်ခံခဲ့တာအပေးရတာလည်းပါတယ်
ဒေါက်ဆန်းစုကြည်ရဲ့အမတ်တရားစကားနဲ့အတူနားဆင်ရဖို့ရှိသလိုနိုင်ငံတကာသတင်းလွှာတွေထဲမှာတော့ဗာဂျီးနီးယားပြည်နယ်အတွင်းသွေးထွက်တန်ရုံမှုပေါ်သမ္မတထရန့်ရဲ့နှစ်ဖက်စလုံးအပေါ်ပစ်ဖို့မှတ်ချက်စကားပေါ်ဝေဖန်မှုနဲ့အတူကနေဒါ၊မက္ကဆီကိုနဲ့အမေရိကန်တို့ကြားနှစ်ပေါင်း20ဝန်းကျင်ရှိလာတဲ့ NAFTA လို့ခေါ်တဲ့မြောက်အမေရိကလွတ်လပ်စွာကုန်သွယ်ရေးသဘောတူစာချုပ်ကိုသမ္မတကဖျက်သိမ်းဖို့ပြောတဲ့အပေါ်မှာသုံးသပ်ချက်တွေကိုလည်းနားဆင်ကြရမှာပါ။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုမက္ကင်ဖြူထွေးနဲ့ကိုရနိုင်တို့ကကြီးညာပါမယ်ရှင်
။ Virginia ပြည်နယ် Charlotte Bay မြို့မှာပြီးခဲ့တဲ့သတင်းဘက်ကဖြစ်ပွားခဲ့တဲ့သွေးထွက်တန်ယူအကျဉ်းသက်ဆန္ဒပြမှုနဲ့ပတ်သက်လို့သူပြောခဲ့တဲ့မချက်စကားကိုတလွဲကောက်ပြီးတော့ဖော်ပြနေကြတယ်လို့ဆိုပြီးသတင်းမီဒီယာတွေနဲ့ဒီ Republican အထက်လွှတ်ထံမှ Lindsey Graham ကိုပါသမ္မတ Donald Trump ကဒီနေ့သူ့ရဲ့ Twitter စာမျက်နှာပေါ်မှာဝေဖန်ရေးသားလိုက်ပါတယ်လူသေဆုံးတဲ့အထိဒီအကြမ်းဖက်ဆန္ဒပြမှုတွေဖြစ်ခဲ့ပြီးတဲ့နောက်အစောပိုင်းစနေနေ့မှာသမ္မတကဗတ်အားလုံးကိုပြစ်တင်ပြောဆိုလိုက်ပြီးတော့အဲ့ဒီနောက်တနင်္လာနေ့မှာတော့မတိမငိမ့်ဖြစ်အောင်လုပ်ခဲ့တဲ့နာဇီလက်သစ်တွေ KKK လှုပ်ရှားသူတွေနဲ့လူပြိုကြီးစိုးရေးဝါဒီတွေကိုရှုံချပါတယ်။ဒါပေမဲ့တခါနောက်တနေ့အင်္ဂါနေ့မှာတော့အစောပိုင်းသူဝေဖန်ခဲ့တဲ့အတိုင်းပဲလူပြိုကြီးစိုးရေးဝါဒီဆန္ဒပြသူတွေကိုရောတံပြန်ဆန္ဒပြသူတွေကိုပါပြစ်တင်ဝေဖန်လိုက်ပြန်တာပါ။ပြီးခဲ့တဲ့သတင်းပတ်ကုံတုန်းကဒီလူပြိုကြီးစိုးရေးဝါဒီတွေရဲ့ဆန္ဒပြပွဲကိုတံပြန်ဆန္ဒပြနေကြတဲ့လူအုပ်ထဲကနာဇီလက်သစ်တအူးကကားနဲ့ဒီအချိန်နဲ့မောင်းဝင်တိုက်တာကြောင့်မလို့အသက်32နှစ်အရွယ်ဟေတာဟီယာတိဆုံပြီးတော့နောက်ထပ်19ရောက်ထိခိုက်ဒဏ်ရာရခဲ့တာပါဒီဖြစ်နဲ့ပတ်သက်ပြီးတော့သမ္မတရဲ့မှတ်ချက်စကားကိုဩဇာကြီးမာတဲ့ Republican နဲ့ Democrat အမတ်တွေအပြင်စီးပွားရေးခေါင်းဆောင်တွေစစ်ဘက်ထိတ်တဲ့အရာရှိတွေကလည်းဝေဖန်ခဲ့ကြပါတယ်ဒီလိုဝေဖန်သူတွေကတအုပ်ဖြစ်တဲ့ Republican အထက်လွှတ်တော်အမတ် Lindsey Graham ကိုသမ္မတကဗိုလ်ထုနေတုန်းကဝေဖန်လာမှာတော့ Mr. Graham ဟာ American ပြည်သူတွေစိတ်သက်သာရာရအောင်မဖြောင့်ဖျားပဲသွေးကွဲအောင်လုပ်နေတယ်လို့ဆိုပါတယ်။ Charlotte Bay မှာဆန္ဒပြခဲ့ကြတဲ့လူပြူကြီးစိုးရေးဝါဒီတွေနဲ့ကွယ်လွန်သွားတဲ့ Miss Hea ကိုတံပြန်ဆန္ဒ Miss Hea လိုမျိုးဒီတံပြန်ဆန္ဒပြကြတဲ့သူတွေကိုသမ္မတကဒဏ်ထူထားပြီးတော့နှိုင်းရှင်ပြောတာကတော့မကောင်းဘူးလို့ Graham ကသမ္မတကိုဝေဖန်ခဲ့တာဖြစ်ပါတယ်ရှင်။
လုံးရဲ့တစ်ဖက်လောက်ကနာဇီထောက်ခံသူတို့ကကားနဲ့တိုက်ပြီးတက်ခံလာရတဲ့အမျိုးသမီးအတွက်ဖျောင်းနိုင်ထုံဝတ်ပြုစုတောင်းပွဲကိုအမေရိကန်နိုင်ငံဗာဂျီးနီးယားပြည်နယ်ရှာလော့တ်ဗီလ်မြို့မှာဗုဒ္ဓနေ့ညကကျင်းပခဲ့ပြီးတော့လူရာပေါင်းများစွာပါဝင်ဆင်နွှဲခဲ့ကြပါတယ်။လူပြူကြီးစိုးရေးဝါဒီတွေရဲ့လူမှုစုဝေးမှုကိုလူရာပေါင်းများစွာကတံပြန်ဆန့်ကျင်တဲ့ဆန္ဒပြပွဲအတွင်းသိသုံးသွားခဲ့တဲ့ Heather Hea အမတ်တရဝတ်ပြုစုတောင်းပွဲအတွင်းမှာသူတို့ရဲ့သဘောထားဆန္ဒတွေကိုထုတ်ဖော်ခဲ့ကြပါတယ်။လူပြူကြီးစိုးရေးဝါဒီတွေကိုတံပြန်ဆန့်ကျင်တဲ့ဆန္ဒပြပွဲအတွင်းအတော်များများလဲတံရရသွားခဲ့ကြပါတယ်။ Heather Hea အနေနဲ့အမုန်းတရားကိုချုပ်ငြိမ်းစေချင်တာပါ။သူ့အနေနဲ့တော့အခုလိုဖြစ်နေတာတွေအားလုံးကိုရပ်တန့်ဖို့နဲ့တယောက်နဲ့တယောက်ခွင့်လွှတ်ကြဖို့လိုအပ်တယ်လို့သူမရဲ့ဖခင်ဖြစ်တဲ့ Mark Hea ကပြောပါတယ်။ဒီလိုဝမ်းနဲ့ဝေဟာဖြစ်စိုးကြီးနဲ့ပတ်သက်ပြီးတော့သမ္မတရဲ့မပြတ်သားတဲ့ပြောဆိုချက်တွေကြောင့်တယူတန်အယူဆတွေပုံပြီးပြင်းထန်လာအောင်အားပေးသလိုဖြစ်နေတယ်လို့လည်းဗာဂျီးနီးယားပြည်နယ်အထက်လွှတ်တော်အမတ်တင်ကိန်းကဝတ်ပြုဆုတောင်းပွဲအပြီးမှာပြောကြားလိုက်ပါတယ်။ဒီပြဿနာမှာနှစ်ဖက်စလုံးကိုအပြစ်တင်တဲ့သမ္မတထရန့်ရဲ့အငင်းပွားစရာမှတ်ချက်နဲ့ပတ်သက်ပြီးတော့အထက်လွှတ်တော်အမတ်တင်ကိန်းကညှိနှိုးပြီးပြောကြားခဲ့တာဖြစ်ပါတယ်။ဒီဝတ်ပြုစုတောင်းပွဲမတိုင်ခင်မှာတော့သမ္မတထရန့်က Heather Hea ဟာအမန်တကယ်ကိုထူးခြားတဲ့အမျိုးသမီးငယ်တစ်ဦးဖြစ်တယ်ဆိုပြီးတော့သူ့ရဲ့ Twitter ကနေအသိအမှတ်ပြုပြောကြားခဲ့ပါတယ်ခင်ဗျာ
American Beyond Zoo Boston Muma, Natasa Tangun, Marathon, Pipian, Way, Bongway, Taka Kayaki Nunga, Tisonga, at that near so killing it, Dre, Aume computer Nine, Tunamene, Kligazagui, Bantan Kugu, Boston Muma, Satin Salonibare, Boston Marathon, Pian Way, Bongway, Taka Kayamuma, so you know the American Tamaima, Suazo, Tapa Taka Kayam, we got to Kupi Pare. They sold to Rema, at that near so pite, at that Shinne, you, Martin Richel. ကျဲနာမည်ကိုယူပြီးတော့ဒီပန်းချန်စတင်ဆောက်လုပ်ဖို့အတွက်ဗဟုနေတုန်းကပနက်ချတဲ့ခန္ဓာကိုအစိုးရအရာရှိတွေနဲ့အတူကလင်းငယ်တွေလည်းပါဝင်တက်ရောက်ကြပါတယ်။2019ခုနှစ်မာရသွန်အပြည့်ပြိုင်ပွဲပန်းဝင်တဲ့နေရာအနီးမှာဘုံမလုံးပောက်ွဲခဲ့တာကြောင့်မာတင်နဲ့အတူနောက်ထပ်နှစ်ဦးသေဆုံးခဲ့ပြီးတော့လူနေရာကျော်ထိခိုက်ဒဏ်ရာရခဲ့တာဖြစ်ပါတယ်။အခုဆောက်လုပ်မဲ့ကလေးကစားကွင်းဟာကလ ွယ်ရဲ့ပြစ်ခတ်မှုအတွင်းမှာတည်ဆုံးခဲ့ပြီးနောက်တစ်ယောက်ကတော့ပြည်ထောင်စုအစိုးရအကြံတော်တစ်ခုမှာတည်တံ့ဆင်ချက်ချခံထားတာဖြစ်ပါတယ်ရှင်
မြောက်အမေရိကတိုင်လွတ်လပ်စွာကုန်သွယ်ရေးသဘောတူစာချုပ်ကိုပြည်ပြင်ပြောင်းလဲမှုတွေလုပ်ဖို့အမေရိကန်မက္ကဆီကိုနဲ့ကနေဒါနိုင်ငံတွေကဆွေးနွေးညှိနှိုင်းမှုတွေကိုခြားသာရေးနေ့မှာဆက်လက်လှုံ့ဆော်ခဲ့ကြပါတယ်။အမေရိကန်ရဲ့ကုန်သွယ်ရေးလုံငွေပြမှုကိုရှော့ချနိုင်မှုတွေမြောက်အမေရိကတိုင်မှာထုတ်တဲ့ကားတွေနဲ့ဒေသတွင်းမှာထုတ်လုပ်တဲ့ပစ္စည်းတွေကိုတိုးမြှင့်အသုံးပြုဖို့အတွက်သဘောတူညီချက်တစ်ခုလုံးကိုပြင်ဆင်ဖို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ် Robert Lighthizer ကတောင်းဆိုပါတယ်။သမရထမအနေနဲ့စာချုပ်မှာပါတဲ့အပိုက်တစ်ချို့ကိုအနေငယ်ပြင်တာတို့နောက်ထပ်ထပ်တိုးတာတို့ကိုလုပ်ဖို့စိတ်ဝင်စားဖို့ဆိုတာရှင်းအောင်ပြောချင်ပါတယ်။ NAFTA သဘောတူစာချုပ်ကိုအခြေခံအားဖြင့် American NAFTA သဘောတူစာချုပ်ကအခြေခံအားဖြင့် American အတော်များများကိုအောင်မြင်မှုမရသေးဘဲကြီးမားတဲ့တိုးတက်ပြောင်းလဲမှုလုပ်ဖို့လိုအပ်တယ်လို့ကျွန်တော်တို့အနေနဲ့ခံစားရတယ်ဆိုပြီးတော့သတင်းစာရှင်းလင်းပွဲအဖွဲ့မှာပဲသူကပြောကြားသွားတာဖြစ်ပါတယ်။1994ခုနှစ်ကချုပ်ဆိုခဲ့တဲ့ဒီသဘောတူစာချုပ်ကိုအမေရိကန်ကသဘောမကျတဲ့အတွက်အရှိရှောက်အကျိတ်နဲ့စိတ်သက်ဆွနေရမယ့်အရေးလက္ခဏာတွေတွေ့လာနေရပြီးတော့မက္ကဆီကိုကတော့ကြီးမားတဲ့ပြင်ဆင်မှုတွေလုပ်ဖို့မလိုအပ်ဘူးလို့ပြောလိုက်သလိုကနေဒါနိုင်ငံကလည်းစာချုပ်ကိုခင့်မိအောင်ပြန်လည်ရေးဆွဲဖို့ကိစ္စကကုန်သွယ်ရေးအပိုရှံတဲ့လူငွေပြမှုပေါ်မှာပဲမတည်သင့်ဘူးလို့ပြောလိုက်ပါတယ်ခင်ဗျာ။
ဒီ American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1068 ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီ American တန်ကနေကြာတာရင်းနေညနေခင်းဒေသတွေနဲ့နိုင်ငံခြားသတင်းတွေကိုတင်ပြပေးနေပါတယ်ရှင်။မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার နဲ့ပယ်ထိန်ကြုံးကြည့်စစ်စစ်နဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအနေနဲ့စီးရီးယားအရေးမယူခင်မှာတောင်ကိုရီးယားနိုင်ငံနဲ့အရင်ညှိနှိုင်းပြီးတော့ခွင့်ပြုချက်ရယူသွားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကချက်လောင်းအာမခံပြောကြားခဲ့တဲ့အကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောပါတယ်
။한반도에서의군사행동은우리대한민국만이결정할수있습니다대한민국의동의없이누구도
ကိုရီးယားကျွန်းဆွယ်မှာစီးရီးအရာရင်းယူတိုက်ခိုက်တာမျိုးကိုတောင်ကိုရီးယားအနေနဲ့သာဆုံးဖြတ်ရမှာဖြစ်ပြီးတောင်ကိုရီးယားရဲ့ခွင့်ပြုချက်မရဘဲဘယ်နိုင်ငံကမှစီးရီးအရာရင်းယူဆောင်ရွက်တာမျိုးလုပ်လို့မရပါဘူး။မြောက်ကိုရီးယားအပေါ်တနည်းနည်းနဲ့ရင်းယူဆောင်ရွက်တာမျိုးမလုပ်ခင်ကျွန်တော်တို့နဲ့သဘောတူညီမှုရယူပြီးအပြည့်အဝပူးပေါင်းဆောင်ရွက်သွားမယ်အကြောင်းကိုအမေရိကန်သမ္မတထရမ့်ကကတိပြုထားပါတယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းပြောသွားတာပါ။အမေရိကန်နဲ့မြောက်ကိုရီးယားအကြားတစ်ဖက်နဲ့တစ်ဖက်တင်းမာမာပြောဆိုရာကနေတကယ့်စစ်ပွဲဖြစ်လာနိုင်တဲ့အခြေအနေနဲ့ပတ်သက်လို့စိုးရိမ်မှုတွေရှိနေချိန်မှာသမ္မတမွန်ကအဲ့ဒါလိုဒီကနေ့ပဲပြောကြားလိုက်တာပါတင်းမာနေတဲ့အခြေအနေတွေရောကြသွားရင်တန်တမာရေးအရဆောင်ရွက်တဲ့အနေနဲ့အထူးတန်တမာတူမြောက်ကိုရီးယားကိုဆင်လွတ်ဖို့စဉ်းစားနေတယ်လို့လည်းသမ္မတကပြောပါတယ်အမေရိကန်ပိုင်ကွမ်ကျွန်းကိုတုံးချင်ရဲ့ပြစ်ခတ်မဲ့အစီအစဉ်ရွှေ့ဆိုင်တဲ့အကြောင်းမြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကနေအင်္ဂါနေ့ကကြေညာခဲ့ပြီးတဲ့နောက်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းအနေနဲ့အခုလိုအစီအစဉ်ကိုရွှေ့ဆိုင်တာဟာတိတ်ကိုညံ့အမျှော်မြင်ရှိပြီးစင်ကျင်သုံးသပ်ထားတဲ့ဆုံးဖြတ်ချက်ကိုချလိုက်တာပဲဖြစ်တယ်လို့ Twitter လူမှုကွန်ရက်မှာဗိုလ်ထုတ်နေတဲ့ကရေးသားခဲ့ပါတယ်ရှင်
ကျောင်းနိုင်ငံအနေနဲ့မြောက်ကိုရီးယားနိုင်ငံအပေါ်မှာပြည်အားတွေတိုးမြင့်ဖို့အရေးတကြီးလိုအပ်နေပြီလို့အမေရိကန်စစ်တပ်ချီးခဲကပြောလိုက်ပါတယ်။အမေရိကန်ပူးတွဲစစ်ဦးစီးချုပ်များအဖွဲ့ရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဒန်ဖို့ကကျောင်းနိုင်ငံဘေကျင်းမြို့မှာပြောကြားလိုက်တာဖြစ်ပြီးတော့အဲ့နောက်သူဟာဂျပန်နိုင်ငံကိုဒီကနေ့မှထွက်ခွာမှာဖြစ်ပါတယ်။တကယ်လို့တန်တမာရေးနီလန်းရမှာအောင်မြင်ဘူးဆိုရင်တော့အမေရိကန်အနေနဲ့စီးရီးနီလန်းကိုသုံးဖို့အတွက်အဆင်သင့်ဖြစ်နေပြီလို့ဗိုလ်ချုပ်ကြီးဒန်ဖို့ကတရုတ်စစ်ခေါင်းဆောင်တွေကိုပြောကြားခဲ့ကြောင်းအမေရိကန်စစ်တပ်ပြောခွင့်ရကပြောပါတယ်။ နှစ်ဖက်ဆွေးနွေးမှုအတွင်းမှာဗိုလ်ချုပ်ကြီးဒန်ဖိုးနဲ့တရုတ်ပြည်သူလူမျိုးရေးတပ်မတော်ပူးတွဲစစ်ဦးစီးချုပ်ယုံအကြီးအကဲတို့ကစစ်တော်ရေးတိုးမြင့်ဖို့ကိုသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြပါတယ်။တရုတ်နဲ့အမေရိကန်နိုင်ငံတို့ဟာနိုင်ငံတကာနဲ့ဒေသတွင်းကအဓိကကျတဲ့ကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့အနီးကပ်ဆက်ဆံရေးဆက်လက်ထားရှိသွားမှာဖြစ်တယ်လို့ပြုတ
ပြီးကြတဲ့နှစ်တုန်းကကျော်ရှောင်းဝမ်းနဲ့အတူကျောင်းသားကောင်းဆောင်လေးဖြစ်နောက်လွှတ်တော်အမှတ်ဖြစ်ဖို့မသင့်လျော်ဘူးဆိုပြီးတော့ရွေးကောက်ပွဲမှာအနံ့ရပေမဲ့လို့ပေချခံထားတဲ့နေတန်လော်ရိုကိုနှစ်ထောင်စစ်လေးခုနှစ်စက်တင်ဘာလဆန္ဒပြဝဲတွေကိုဦးဆောင်မှုတရားမဝင်စုဝေးမှုတွေဖြစ်အောင်လှုံ့ဆော်မှုတွေနဲ့အပြစ်ရှိတယ်လို့ဆိုပြီးရဲရွာလူမှုလုပ်ငန်းတွေမှာတာဝန်ထမ်းရမယ ဒီနေ့ကတော့ဒီနေ့ပြည်ညာရှော့လော့စ်ဗီမျိုးမှာပြီးခဲ့တဲ့သတင်းပတ်ကုန်းကဖြစ်ပွားခဲ့တဲ့သွေးထွက်တန်ရုပ်အတွက်အရင်ပြစ်ဒဏ်တွေကိုချက်တိုးပြီးတော့သူတို့အားလုံးကိုထောင်ဒဏ်ချမှတ်ဖို့ဒီနေ့တရားရုံးမှာတရားသူကြီးတအုံးကဆုံးဖြတ်လိုက်ကြပါ နေတဲ့လောကတော့ထောင်ဒဏ်ရှိလာအဲလက်စ်ချိုကိုထောင်ဒဏ်ခုနှစ်လနဲ့ကြောရှောင်းဝမ်ကိုထောင်ဒဏ်6လအတီးတီးချမှတ်လိုက်ကြပါသူတို့ဟာ2014ခုနှစ်ကဒီဗြိတိသျှကိုလိုနီဟောင်ကောင်မှာတရုတ်ပြည်မှကြီးအစိုးရကလွတ်လပ်တဲ့ရွေးကောက်ပွဲတွေကျင်းပပေးဖို့ကန့်သတ်ထားတာကိုဆန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေကိုဦးဆောင်ခဲ့ကြသူတွေဖြစ်ပါတယ်သတင်းစတဗတ်ကြာဖြစ်ခဲ့တဲ့အဲ
ဖျားဘူးခီးစဉ်ကိုလာရောက်ကြမဲ့ဖျားဘူးတွေကိုခွင့်ပြုဖို့အတွက်ကာတာနိုင်ငံနဲ့ထိစပ်နေတဲ့နယ်စပ်ဂိတ်ကိုဖွင့်ပေးဖို့ဆော်ဒီဘီယံကသဘောတူလိုက်တယ်လို့ဆော်ဒီဆိုရပိုင်မီဒီယာကပြောကြလိုက်ပါတယ်ဆော်ဝါနယ်စပ်ဂိတ်ကိုဖွင့်ပေးလိုက်တဲ့အပြင်ကာတာနိုင်ငံကဖျားဘူးတွေလာအောင်နိုင်ဖို့အတွက်ဆော်ဒီအာရေဗျနိုင်ငံအနေနဲ့ကုန်ကြစည်ခံပြီးလေရင်တွေဆစ်လွတ်ကောင်းဆစ်လွတ်နိုင်တယ်လို့ဆော်ဒီသတင်းအေဂျင်စီကကြေညာရေးနေမှာပြောကြားလိုက်ပါတယ်။ဆော်ဒီရဲ့အင်ရှိဇာမင်းသားမိုဟာမက်ဘင်ဆာမန်နဲ့ကာတာတော်ဝင်မိသားစုဝင်ရှိတ်အဗ်ဒူလာဘင်အယ်လီအယ်သာနီတို့တွေ့ဆုံပြီးတဲ့နောက်မှာအခုလိုဆုံးဖြတ်ခဲ့တာဖြစ်တယ်လို့အဲ့ဒီသတင်းကပြောပါတယ်။ဆော်ဒီနိုင်ငံအနေနဲ့ကာတာနိုင်ငံဒိုဟာကနေလေရင်နဲ့လာတဲ့သူတွေကိုပဲဖျားဘူးဖို့ခွင့်ပြုသွားမှာဖြစ်တယ်လို့အစောပိုင်းတုန်းကပြောခဲ့ပြီးဆော်ဒီနိုင်ငံဟာဒီကိစ္စမှာနိုင်ငံရေးတွေပါနေတယ်လို့ကာတာဘက်ကပြန်ပြီးတော့ဆွဆွဲခဲ့ပါတယ်ကာတာနိုင်ငံကအကြမ်းဖက်သမားတွေကိုအထောက်ပံ့ပေးနေတယ်ဆိုပြီးတော့ဆော်ဒီ၊ဘာရိန်း၊အီဂျစ်နဲ့ UAE နိုင်ငံတွေကကာတာနဲ့ဂျွန်လာကစတင်ပြီးတော့ဆက်ဆံရေးဖက်တောက်လိုက်ပြီးကလေးကနိုင်ငံသားတန်တမာရေးအရာထိတိုက်တွေ့နေကြတာဖြစ်ပါတယ်ဒီဆွဆွဲချက်ပေါ်မှာတော့ကာတာနိုင်ငံကညှင်းဆိုခဲ့ပါတယ်ခင်ဗျာ
ကြာသပတင်းနေ့ညနေပိုင်းထိတ်တန့်ရလေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုရန်နိုင်တို့ကြေညာပေးသွားတာပါရှင်အခုသတင်းဆောင်ပါတွေကိုနားဆင်ကြရပါမယ်စစ်မှန်တဲ့ဒီမိုကရေစီနိုင်ငံပေါ်ပေါက်လာရေးအတွက်မမမတ်မတ်ရည်တည်ခဲ့တဲ့ကွယ်လွန်သူအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဟောင်းဦးအောင်ရွှေကိုဂုဏ်ပြုရမှာစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုထူထောင်ဖို့ဝိုင်းဝန်းဆောင်ရွက်မယ်ဆိုတဲ့တန်ဋိဌာန်နဲ့ဂုဏ်ပြုကြဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကပန်ကြားလိုက်ပါတယ်ဒီကနေ့ရေဝေးတုတ်တံမှာကျင်းပတဲ့ဥအောင်ရွှေရဲ့စာပနာအခမ်းအနားကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ကိုစီသူကအပြည့်အစုံပြောပြမှာပါရှင
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရည်တည်ရေးအတွက်တင်မဟုတ်ပဲဒီမိုကရေစီနိုင်ငံပေါ်ပေါက်လာရေးအတွက်ဆွမ်းဆွမ်းတမန်ဆောင်ရွက်ခဲ့သူဥက္ကဋ္ဌဟောင်းဥအောင်ရွှေကိုပါတီကောင်းဆောင်ဟောင်းတဦးအနေနဲ့သာမကတမရတာဟောင်းတဦးဖြစ်သောတာမတ်ကြီးဟောင်းတဦးအနေနဲ့ပါလေးစားဂုဏ်ပြုကြောင်းဥအောင်ရွှေရဲ့ဇာပနာမှာဒေါန်ဆန်းစုကြည်ကပြောဆိုခဲ့တာပါ
ဒီနေ့30ကြီးပေါင်းမှာဘဘအောင်ရွှေကရှေ့ရနေတော့အစီအစဉ်ရင်းနဲ့ကြောက်ခဲ့တာလည်းပါတယ်ဒီရနေတော့ဒီမားတို့ကိုထောက်ခံခဲ့တာအပြေးရတာလည်းပါတယ်ဒီအချိန်လုံးမှာဘဘအောင်ရွှေရဲ့စိတ်ကမှာဒီမိုကရေစီရရှိရေးဒီနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီနိုင်ငံဖြစ်တဲ့ရက်တည်ရေးအတွက်ကိုအနည်းပဲမမမမရှိရအောင်ကျွန်တော်တို့ဒီနိုင်ငံမျိုးကြီးကိုဆွေးနွေးနေတဲ့ဒီနေ့ဘာအောင်ရှင်လို့ဘုံပြတဲ့အခါမှာပုဂ္ဂိုလ်ရုပ်ဦးနေတဲ့ဘုံပြရဖြစ်ပါတယ်ကျွန်တော်ရာဇဝင်အောင်ပြုနေတဲ့ဘုံပြတာဖြစ်ပါတယ်စာမန်ကြီးအောင်ပြုနေတဲ့ဘုံပြတာဖြစ်ပါတယ်သူရဲ့တော့ဒီမှာရဲ့မြန်မာဒီမိုကရေစီဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဟောင်းဒီမိုကရေစီဆောင်ကခေါင်းဆောင်ကျုံနေနဲ့ကျွန်တော်ပြောပြတာဖြစ်ပါတယ်။အဲဒီလိုပြောပြတဲ့အခါမှာတကယ်ကို
ဥအောင်ရှိဟာ1960ခုနှစ်ဒေါန်ဆန်းစုကြည်နေရင်ကျေကျုပ်ကြခံရကြတဲ့နောက်ပိုင်းပါတီဥက္ကဋ္ဌတာဝန်ယူခဲ့သူဖြစ်ပါတယ်။အဲ့ဒီဥက္ကဋ္ဌဟောင်းဥအောင်ရှိဟာကိုကျိုးအတွက်နာမည်ရဖို့အတွက်တွင်မဟုတ်ပဲတာဝန်တည်စိမ့်နဲ့အများကျဆောင်ရွက်ခဲ့သူဖြစ်ဒေါန်ဆန်းစုကြည်ကချီးကျူးဂုဏ်ပြုခဲ့ပါတယ်။ ဒီကနေ့ကျင်းပတဲ့ဦးအောင်ရွှေရဲ့ဇာပနအခမ်းအနားကိုဒေါန်ဆန်းစုကြည်အပြင်ဦးဝင်းထိန်တို့တော်ကထဦးဝင်းမြင့်ရန်ကုန်တိုင်းနယ်မန္တလေးတိုင်းဝန်ကြီးချုပ်တွေအပြင်အနေဒီတာဝန်ရှိသူတွေနဲ့ပါတီဝင်အတော်များများလာရောက်ကာရဝပြုခဲ့ကြပါတယ်။ဦးအောင်ရွှေကိုဘကိုးတိုင်းတဲကုန်းမြို့မှာမူဖွားခဲ့ပြီးတော့1940မှာရန်ကုန်တပ်ကတူကနေအင်္ဂလိပ်စာနဲ့ဘွဲ့ရခဲ့ပါတယ်။ဦးအောင်ရွှေဟာ စ်တပ်မတော်တွေမှာ1942ခုနှစ်ကနေ1945ခုနှစ်အထိအမှုထမ်းခဲ့သူဖြစ်ပြီးတော့လွတ်လပ်ရေးမော်ကုံးဝင်ပထမအဆင့်စီတူဘွဲ့တရေစီတူဘွဲ့မော်ကုံးဝင်ပထမအဆင့်ရရှိခဲ့သူဖြစ်ပါတယ်။1958အိမ်ဆောင်အစိုးရလက်ထက်မှာဗိုလ်မှူးချုပ်တာဝန်ထမ်းရွက်ခဲ့ပြီးတော့1962ခုနှစ်မှာတပ်မတော်ကအငြင်းစားပေးခြင်းခံခဲ့ရပြီးတဲ့နောက် 1968 ကနေ1985ခုနှစ်အထိအော်စတြေးလျ၊နယူးဇီလန်၊အီဂျစ်ပြင်သစ်နဲ့စပိန်နိုင်ငံတွေမှာမြန်မာနိုင်ငံတာမတ်ကြီးတာဝန်ထမ်းဆောင်ခဲ့ပါတယ်။1988ဒီမိုကရေစီရေတော်ဝန်ကြီးမှာတမှုဟောင်းများအဖွဲ့မှာပါဝင်ခဲ့ပြီးတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်တည်ထောင်မှာလည်းပါဝင်ခဲ့ပါတယ်။1990အထွေထွေရွေးကောက်ပွဲမှာမြန်ကုန်မြို့နယ်ကနေဝင်ရောက်ရှင်းပြန်ရွေးချယ်ခံခဲ့ရပါတယ်။ဥအောင်ရွှေဟာ2008ခုနှစ်ကြမှာဂျမားရေးအရာပါတီတာဝန်တွေကနေအနားယူခဲ့ပြီးတော့ကွဲလွန်ခြင်းမှာအသက်101နှစ်ရှိပါပြီခင်ဗျာ။
သောရရှင်များရှင်မြန်မာနိုင်ငံရဲ့အသွေးကူးပြောင်းရေးလုပ်ငန်းစဉ်မှာစစ်ဘက်ကနေအရက်ဖက်အုပ်ချုပ်မှုကိုအပြည့်အဝကူးပြောင်းရေးဟာအရေးကြီးတဲ့အခက်အခဲကပါဝင်နေပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့အခြေအနေအရတမတော်ဟာနိုင်ငံရေးမှာဥဆောင်မှုအခက်အခဲမှာဆက်ရှိနေတဲ့လို့ပြောသူတွေလည်းရှိပါတယ်။မြန်မာတမတော်အနေနဲ့အရက်ဖက်အုပ်ချုပ်မှုအောက်ဘယ်အခြေရောက်မှပြောင်းလဲနိုင်မလဲ။ဘယ်လိုအခြေအနေရောက်မှပြောင်းလဲလာမလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချုပ်တင်ရေးသားပေးပို့ထားလို့ရပါတယ်။နေ့နေ့ညတိုက်ရိုက်နေလိုက်စီစဉ်ကကြိုဆိုပါတယ်ရှင်။
ဒီရေကနေထုတ်လင်းပေးနေတဲ့တိုက်ရိုက်လေးလိုင်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လင်းပေးနေကြဖြစ်ပါလေရှင်။လာမယ့်တိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုနိုင်ငံတကာသတင်းလွှာတွေကိုအလှည့်ပေးပါမယ်။ရဲအရာရှိ2ဦးနဲ့လူ2ဦးသေဆုံးခဲ့တဲ့စန္ဒပြပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်ဗာဂျီးနီးယားပြည်နယ်ရှာလော့ဗီမြို့ကန်တွေဒီသတင်းပတ်အတွင်းမှာအောက်မေ့ပွဲအခမ်းအနားတွေကျင်းပနေပါရစေ။အကြမ်းဖက်မှုတွေပေါ်ပေါက်ခဲ့တဲ့စန္ဒပြပွဲတွေအတွင်းမှာသမိုင်းဆိုင်ရာရုပ်ထုတချို့လည်းဖျက်ဆီးခံခဲ့ရတာတွေရှိပါတယ်။အမေရိကန်ပြည်တော်စုမှသမိုင်းကြောင်းတွေကိုပုံဖော်ပြသတဲ့အခါဘလို့ထုတ်ဖော်မလဲအမတ်တရရုပ်ထုတွေဆက်ထားတင်သလားချင့်ချိန်စဉ်းစားမှုတွေအငင်းပွားမှုတွေလည်းရှိလာနေတဲ့အကြောင်း VOA သတင်းတောက် Robert Raffelli ရဲ့သတင်းလွှာကိုကိုသိန်းထိုင်ဦးကပြောပြပေးပါမယ်ရှင်
။လူကြီးဆွေးစုယုံပွဲနဲ့စန့်ကျင်တဲ့ဆန္ဒပြပွဲတွေကြား ကားနဲ့ဝင်တိုက်မှုဖြစ်ခဲ့လို့၁၉ရောက်တရားရပြီးမြို့သီးသူတွေဆုံးခဲ့တဲ့ရှာလော့ဆွေမျိုးရဲ့လမ်းမပေါ်မှာလူတွေကကို့အစီအစဉ်နဲ့ကိုအောက်မွေခန္ဓာတွေကျင်းပခဲ့တာပါကားနဲ့တိုက်ခိုက်ရပြီးသေဆုံးသွားခဲ့သူအသက်32နှစ်အရွယ်ဟက်သော့ဟီယာအတွက်အမတ်တရထိမ့်မဲ့နေရာတွေတတ်မှတ်ဖို့တောင်းဆိုမှုတွေလည်းရှိလာနေပါတယ်အမေရိကန်ပြည်တွင်းစစ်အတွင်းကဗိုလ်ချုပ်ကြီးရောဘတ်အီလီရဲ့ရုပ်ထုကြီးကိုဖြိုဖျက်ဖို့မြို့တော်တာဝန်ရှိသူတွေဆုံးမြတ်ခဲ့ရကနေပြဿနာတွေစားဖြစ်ခဲ့တာပါဗိုလ်ချုပ်ကြီးလီက1800ပြည်နယ်တွေအတွင်းတောင်ပိုင်းခွဲထွက်ရေးတပ်ဖွဲ့တွေကိုဦးဆောင်ခဲ့သူပါတောင်ပိုင်းပြည်နယ်တော်များများကြားကိုကြေးကျွန်းတွေကိုကိုယ်ပါသာပိုင်ဆိုင်ခွင့်ဆက်ပေးဖို့ဦးဆောင်လှူရှားခဲ့သူတူလည်းဖြစ်ပါတယ်ဒီဗိုလ်ချုပ်ကြီးရဲ့ရုပ်ထုကိုဖယ်ရှားပြစ်မယ်ဆိုတဲ့သတင်းကြောင့်လူပြူကြီးစိုးရေးလှူရှားသူတွေရှာလော့ဘေးစ်ပြို့ကိုရောက်လာပြီးကန့်ကွက်ရင်းနဲ့ထိတ်တဲ့ရင်ဆိုင်မှုတွေကြုံခဲ့ရတာပါကန့်ကွက်သူတွေကတချို့ကဗိုလ်ချုပ်ကြီးလီယာသမိုင်းမှာတိုင်းပြည်အတွက်ကောင်းမွန်ရည်ရွယ်ချက်နဲ့လှူဆောင်ခဲ့သူလို့ဆိုပါတယ်တချို့ကလည်းသူ့ရဲ့ရုပ်ထုရှိနေတာကတိုင်းပြည်အမောင်းဖုံးခဲ့တဲ့အဆိုးအဝါဆုံးအချိန်တွေကိုပြန်ပြီးတော့အမွန်းတင်တယ်လို့ဖြစ်နေတယ်ဆိုပြီးဝေဖန်ပါတယ်ဆန္ဒပြသူတယောက်ကအခုလိုပြောပါတယ်
we have to take all of these things down flags statues
ဒါတွေအားလုံးကိုကျွန်တော်တို့ဆွဲဖယ်ပြရပါလိမ့်မယ်အလံတွေရုပ်ထုတွေအားလုံးဒီလိုအောက်မေ့ဖွယ်လှုပ်ထားသမျှအသားရောင်ခွဲခြားရင်းနဲ့အတိုက်ခံတွေကိုအားပေးအားမြောက်လုပ်နေတာပါဒါတွေမရှိမှဖြစ်မယ်လူတွေအားလုံးအတူတကွစူးစီးပြီးညီညွတ်မှုရှိတယ်ဆိုတာမျိုးကိုပြရပါလိမ့်မယ
်တချို့ကတော့ဒီအမြင်ကိုသဘောမတူပါဘူးတခြားမျိုးကံတယောက်ကအခုလိုကန့်ကွက်ပြောဆိုပါတယ
် this is tragic it should never have come to thisNo one should have ever died.
ဒါစိတ်မကောင်းစရာပါဒီလိုဘရောမှမဖြစ်တင်ပါဘူးဒီလိုမျိုးအဆုံးတက်လိုက်တာမျိုးဘရောမှမဖြစ်တင်ပါဘူးသူတို့ကိုမဖျက်ဆီးပစ်တင်ပါဘူးသူတို့ကတမိုင်းမှာမှတ်ကြောက်တင်ခံရမဲ့သူတွေဖြစ်ပါတယ်ကျွန်တော်တို့ဒီလိုအခြေအနေရောက်လာအောင်တမိုင်းကိုနားလည်ဖို့တွေးတောဆင်ခြင်တတ်အောင်လူသားဆန်မှုကိုမျက်ကွယ်မပြုတ်အောင်ဒီအထိမ့်မှတ်တွေရှိနေတာပ
ါဘာဖြစ်ဖြစ်မြို့ကန်တွေဂျာကလူနည်းစုတွေဂျာမှာတော့စိုးရိမ်ထိတ်လန့်မှုတွေရှိလာနေပါတယ်တူရကီနိုင်ငံကနေရှာလော့ဆွေမျိုးကိုလွန်ခဲ့တဲ့ဆယ်နှစ်ကရောက်လာပြီးစားတော့ဆိုင်ဖွင့်ထားတဲ့သူတယောက်ကတော့အချက်ဖက်မှုတွေပေါ်ပေါက်ခဲ့ပေမဲ့လည်းဒီမှာဆက်ပြီးသူနေထိုင်ရက်တည်ရေးကိုတော့အဟန့်တားဖြစ်မှာမဟုတ်ပါဘူးဆိုပြီးအခုလိုပြောဆိုပါတယ်
because I really feel unsafe right now
ကျွန်တော်အခုတော့လုံခြုံတယ်လို့မခံစားရတော့ဘူးကျွန်တော်ကတခြားနိုင်ငံကရောက်လာတဲ့သူပါဒါပေမဲ့မယုံနိုင်လောက်အောင်ပါပဲဒီမျိုးမှနေတဲ့သူတွေလူကောင်းတွေလို့ကျွန်တော်တကယ်ယုံတယ်အခုလိုလူပြူကြီးဆိုးရိမ်လုံနေတဲ့သူတွေကိုအနိုင်ပေးမှာမဟုတ်ပါဘူ
းအခုဆိုရင်တချို့အဖွဲ့အစည်းတွေကဗိုလ်ချုပ်ကြီးလီရဲ့ရုပ်ထုကြီးနေရာမှာကားတိုက်ခံရပြီးတည်ဆုံသွားခဲ့တဲ့ဟက်သော့ဟီယာရဲ့ရုပ်ထုကိုစားထုတ်ပေးဖို့အွန်လိုင်းကနေလက်မှတ်ရေးထိုးပြီးရှာလော့ဆွေမျိုးအုပ်ချုပ်သူတွေစီတောင်းဆိုနေကြကြောင်းပါခင်ဗျာ
ကိုသိန်းထိုင်ဦးပြောပြသွားတာပါရှင်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအဆိုးရွားဆုံးကုန်သွယ်ရေးသဘောတူညီချက်လို့ပြောထားတဲ့မြောက်အမေရိကလွတ်လပ်စွာကုန်သွယ်ရေးသဘောတူစာချုပ် NAFTA နဲ့ပတ်သက်လို့အမေရိကန်၊ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကြားပထမတစ်ချော့ဆေးဆက်ညှိနှိုင်းမှုတွေဒီသတင်းပတ်မှာစတင်ခဲ့ပါတယ်ဆယ်စုနှစ်နှစ်စုကြာရှိလာခဲ့တဲ့ NAFTA သဘောတူညီချက်ကြောင့်အမေရိကန်ပြည်ထောင်စုကကုန်ထုတ်လုပ်ငန်းတွေမှာအလုပ်တွေတန်းနဲ့ချီဆုံရှုံခဲ့ရတယ်လို့သမ္မတထရမ့်ကအပြစ်တင်ပြောဆိုနေတာပါအမေရိကန်အတွက်မျှတတဲ့သဘောတူညီချက်မဖြစ်ဘူးဆိုရင်ဒီသဘောတူညီချက်ကိုဖျက်သိမ်းမယ်လို့လည်းသမ္မတကကတိပြုထားပါတယ်ဒါပေမဲ့ကုန်သွယ်ရေးဆိုင်ရာကျွမ်းကျင်ပညာရှင်တွေကတော့ဆေးဆက်ညှိနှိုင်းမှုတွေမအောင်မြင်ရင်ဖြစ်လာနိုင်တဲ့အကျိုးဆက်ကကြီးလိမ့်မယ်လို့သတိပေးနေကြတဲ့အကြောင်းသတင်းတောက် Mail AC ကပေးပို့ထားတဲ့သတင်းလွှာကိုမခင်ဖြူထွေးကပြောပြမှာပါရှင်
အမေရိကန်၊ကနေဒါနဲ့မက္ကဆီကိုသုံးနိုင်ငံကြားကုန်သွယ်မှုဟာ1994ခုနှစ်ကစလို့ဒေါ်လာ290ဘီလီယံရှိရာကနေ 1.1 ထရီလီယံအထိတိုးလာခဲ့တာပါ။ဒါပေမဲ့အမေရိကန်ကုန်ထုတ်လုပ်ငန်းတွေမှာတော့အလုတ်ကိုင်9တန်းလောက်ဆုံးရှုံးခဲ့ရပါတယ်။ဒီပေါ်ပြည်ထောင်စုဝေဖန်တဲ့သူကတော့သမ္မတဒေါ်နယ်ထရမ့်ပါ။သူအနေနဲ့ပုံမကောင်းမွန်တဲ့သဘောတူညီချက်ဖြစ်အောင်လုပ်သွားမယ်လို့လည်းကတိပြုပြောဆိုထားပါတယ်
။ It's been very good for Canada, it's been very good for Mexico, but it's been
ကနေဒါနိုင်ငံအတွက်သိပ်ကောင်းပါတယ်။မက္ကဆီကိုအတွက်လည်းသိပ်ကောင်းပါတယ်ဒါပေမဲ့အမေရိကန်အတွက်ကတော့ဆိုးရွားလွန်ပါတယ
်စီးပွားရေးပညာရှင်တချို့ကတော့ဒါကအလို့ကျိုးပြောတာလို့ဆိုပါတယ်အလုတ်ကိုင်းတွေဆုံးရှုံးရတာဟာတရုတ်နိုင်ငံတိုးတက်လာတာနဲ့လူတွေအစားအလို့အလျောက်အလုတ်လုပ်ပြီးတဲ့ဆက်တွေကိုတိုးမြင့်သုံးဆွဲလာတာကြောင့်လည်းဖြစ်တယ်ဆိုတဲ့အချက်ကိုပြစ်ပယ်ချလို့မရဘူးလို့ Wilson Center ကနေဒါဌာနက Laura Dawson က Skype ကနေတဆင့်ပြောပါတယ်
The United States is manufacturing more goods now than it ever has, but it's doing it with fewer people.
American ပြည်သူကအလုပ်သမားအင်အားနည်းနည်းပဲတုံးပြီးတော့ကွန်ပျူတာကိုအရင်ကားထက်ပိုအများကြီးတိုးမြင့်ထုတ်လုပ်နေတာပါ
။တချို့ကတော့ NAFTA သဘောတူညီချက်ဟာအစကတည်းကချိုးရင်းချက်တွေရှိခဲ့တာလို့ဆိုပါတယ်။နိုင်ငံအကြီးဆုံးအလုပ်သမားသမဂ္ဂများအဖွဲ့ချုပ်ကစီးပွားရေးဆိုင်ရာအကြီးအကဲ Bill Spitz ကအခုလိုပြောပါတယ
်။ It's very much a corporate agreement to raise corporate profits. It has no meaningful protection.
ဒါကစီးပွားရေးအကျိုးအများနှင့်တိဘို့အတွက်စီးပွားရေးလုပ်ငန်းကြီးတွေကြားချုပ်ဆိုတဲ့စာချုပ်မျိုးပါ။တဘောပါဝင်ခြင်း၊လူခွင့်နဲ့လူသမားအခွင့်အရေးတွေကိုထိထိရောက်ရောက်အကာအကွယ်ပေးတာမျိုးမရှိပါဘူး
။ကနေဒါနိုင်ငံသားဌာနဝန်ကြီးခရစ်စတီယာဖရီလန်ကတော့ NAFTA သဘောတူညီချက်ဆက်ပြီးတော့ရှိတဲ့နယ်လို့တနင်္လာနေ့ကလူမှုကွန်ရက်ပေါ်ကနေတဆင့်ပြောသွားပါရစေ
။ The Canada-US economic relationship is the most significant, the most mutually beneficial.
ကနေဒါနဲ့အမေရိကန်စီးပွားရေးဆက်နွယ်မှုဟာအထင်ရှားဆုံးနဲ့နှစ်ဖက်အပြန်အလှန်အကျိုးမြတ်ရှိဆုံးကမ္ဘာပေါ်ကအထူးအောင်ဆုံးသဘောတူညီချက်တစ်ရပ်ဖြစ်ပါတယ်
။လူဝါကသက်သာတဲ့မက္ကဆီကိုနိုင်ငံကဆက်ယုံနေမှာရင်းနှီးမြှုပ်နှံမှုတွေတိုးလာတဲ့အချိန်အောင်မက္ကဆီကိုဆွေးရအရာရှိတချို့ကတော့ NAFTA သဘောတူညီချက်ကိုလက်တွေ့အကောင့်ထဲပေါ်နိုင်ခြင်းမရှိသေးဘူးလို့ပြောကြပါတယ်။ဒီသဘောတူညီချက်ကိုကမ္ဘာလုံးဆိုင်ရာဆက်နွယ်မှုတွေကြောင့်ဖြစ်လာတဲ့ရိုက်ခတ်မှုတွေကိုကိုင်တွယ်ဖြေရှင်းနိုင်အောင်ခင့်တဲ့အညီပြင်ဆင်ပြောင်းလဲသင့်တယ်လို့မက္ကဆီကိုတန်တမန်ဟောင်းတစ်ဦးဖြစ်တဲ့Albright Stonebridge စီးပွားရေးအကြံပေးအဖွဲ့မှလက်ရှိအကြီးအကဲအကြံပေးလုပ်နေတဲ့ Antonio Ortiz Mina ကပြောပါတယ
် So that as a bloc we can compete with other blocs Mexico is part of the
solution အားဖြင့်ဘယ်ကူအနေနဲ့တခြားအဖွဲ့တွေနဲ့ရှင်ပြန်လို့ရပါတယ်စိန်ခေါ်မှုတွေကိုဖြည့်ဆင်းရမှာမက္ကဆီကိုနိုင်ငံကပြသနာမဟုတ်ပါဘူးအဖြေဒီစိတ်ပိုင်းသာဖြစ်ပါတယ
်ဒါပေမဲ့အမေရိကန်အနေနဲ့မက္ကဆီကိုနဲ့ကုန်သွယ်ရေးလုပ်ငန်းပြမှုကိုလျှော့ချပြီးကုန်သွယ်ရေးမှာအငင်းပွားစရာဖြစ်နေတာတွေကိုဖျက်သိမ်းပစ်နိုင်တဲ့လုပ်ပိုင်ခွင့်ရှိနေတာကကနေဒါမှာရှိတဲ့တိုက်ထုတ်လုပ်သူတွေအတွက်အကျိုးမြတ်ဖြစ်စေနိုင်ပြီးဆက်ဆံညီနိုင်မှုတွေကိုတော့ပိုပြီးတော့ခက်ခဲစေနိုင်ပါတယ်လော်ရာဒေါ်ဆာကအခုလိုပြောပါတယ
် I foresee nothing but obstacles that's the nature of a good trade
အခက်အခဲတွေပဲမြင်မိတယ်ဒါကလည်းမှန်ကန်တဲ့ကုန်သွယ်ရေးဆက်ဆံညီနိုင်မှုတွေရယူတဲ့အခါမျိုးမှာကြုံရလေရှိတဲ့သဘောပါ
လက်တာနဲ့ပတ်သက်လို့ဆက်ဆံညီနိုင်မှုတွေခုနှစ်ချက်အထိလောက်သွားဖို့ရှိနေပါတယ်။ဒီအတွက်စတူဒီယိုတွေကတော့မက္ကဆီကိုသမ္မတရွေးကောက်ပွဲမတိုင်ခင်ဇာမေ2018ခုနှစ်ဇူလိုင်လနောက်ဆုံးထားပြီးတော့လောက်သွားမှာဖြစ်ပါတယ်ရှင်
။မက္ကင်ဖြူထွေးပြောပြသွားတာပါရှင်။အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ်။ VOE ရဲ့နေစဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်။နောက်နှစ်နာရီကြာညဥ်ပိုင်းမှာထုတ်လွှင့်မယ့်အစီအစဉ်မှာတော့ကျမရေးဦးအောင်ခင်ရဲ့မြမရေးတုံသက်ချက်နဲ့တိုင်းရင်းသတင်းလွှာစားတဲ့သတင်းပတ်စင်ကန်တာတွေကိုနားဆင်ကြရမှာပါရှင်။အခုညနေပိုင်းရဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမှတ်ခင်ဖြူတွေကပြောပြပေးပါအောင်မယ်ရှင
်။ဗာဂျီးနီးယားပြည်နယ်ရှာလော့စ်ဘေးမြို့မှာပြီးခဲ့တဲ့သတင်းပတ်ဝန်းကဖြစ်ပွားခဲ့တဲ့သွေးထွက်တန်ယူအကျဉ်းသက်ဆန္ဒပြမှုနဲ့ပတ်သက်လို့သူပြောခဲ့တဲ့မချက်စကားကိုတလွဲကောက်ပြီးဖော်ပြနေကြတယ်လို့ဆိုပြီးသတင်းမီဒီယာတွေနဲ့ Republican အထက်လွှတ်တော်မှ Lindsey Graham ကိုပါတမရဒေါ်နယ်ထရမ့်ကဒီကနေ့သူ့ရဲ့ Twitter စာမျက်နှာပေါ်မှာရေးပြီးတော့ဝေဖန်လိုက်ပါတယ်။လူသေးဆုံးတဲ့အထိအကြမ်းဖက်ဆန္ဒပြမှုတွေဖြစ်ခဲ့ပြီးတဲ့နောက်အစောပိုင်းစနေနေ့မှာသမ္မတကဗတ်အားလုံးကိုပြစ်တင်ပြောဆိုလိုက်ပြီးအဲဒီနောက်တနင်္လာနေ့မှာတော့မတိမငြိမ်ဖြစ်အောင်လုပ်ခဲ့တဲ့နာစီလက်သက်တွေလူပြူကြီးစိုးရေးဝါဒတွေကိုရှုတ်ချပါတယ်။ဒါပေမဲ့တခါအဲဒီနောက်တနေ့အင်္ဂါနေ့မှာအစောပိုင်းသူဝေဖန်ခဲ့တဲ့အတိုင်းပဲလူပြူကြီးစိုးရေးဝါဒဆန္ဒပြသူတွေကိုရောကြံပြန်ဆန္ဒပြသူတွေကိုပါဗတ်အားလုံးကိုအပြစ်ဖို့ဝေဖန်လိုက်ပြန်တာဖြစ်ပါတယ်။ဒီဖြစ်ရက်မှာကားနဲ့တိုက်ပြီးတော့အသက်ခံလိုက်ရတဲ့အမျိုးသမီးအတွက်ဖျောင်းတိုင်ဝှေ့ပြူဆူတောင်းပွဲကိုတော့ဒီ Charlotte's Bay မြို့မှာပုံမှန်ညကကျင်းပခဲ့ပြီးလူရပေါင်းများစွာပါဝင်ဆင်နွှဲခဲ့ကြပါတယ်ရှင်။မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার နဲ့ပဲ့ထင်းတဲ့ဒုံးကျည်စစ်စင်နဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုအနေနဲ့စီးရအရေးမယူခင်မှာကြောင်ကိုရီးယားနဲ့အရင်ညှိနှိုင်းခွင့်ပြုချက်ရယူသွားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကထက်လောင်းအာမခံပြောကြားခဲ့တဲ့အကြောင်းကြောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားအကြားတစ်ဖက်နဲ့တစ်ဖက်ဒီနေ့မှမှပြောဆိုနေရကနေတကယ်စစ်ပွဲဖြစ်လာနိုင်တဲ့အခြေအနေနဲ့ပတ်သက်လို့စိုးရိမ်မှုတွေရှိနေချိန်မှာသမ္မတမွန်ကအဲ့ဒီလိုဒီကနေ့ပဲပြောကြားလိုက်တာပါရှင်။ဟာကောင်မာတော့ဒီ2014ခုနှစ်တုန်းကဒီမိုကရေစီတောင်းဆိုတဲ့ဆန္ဒပြပွဲကြီးဖြစ်ပွားတာနဲ့ဆက်ဆက်ပြီးတော့လူငယ်တက်ကြွလှုပ်ရှားသူဂျော်ရှော့ဝမ်နဲ့အတူနောက်ထပ်ကျောင်းသားကောင်းဆောင်တို့ကိုအရင်ကသူတို့ပေါ်ချမှတ်ထားတဲ့ပြစ်ဒဏ်တွေကိုပြောင်းလဲပြီးတော့ဒီနေ့ထောက်နိုင်တွေအတိအကျချမှတ်လိုက်ပါရစေ။
ကျားသားပရိနစ်ညနေပိုင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမက်ကင်ဖြူထွေးကြေညာပေးသွားတာပါဒီညနေ့အစီအစဉ်ထုတ်လွှင့်မှုကမက်အီတန်စင်ဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့ Brighter Sonya ဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ် Internet ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်ရှင် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါတယ်တော်လာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.